အမေရိကန်ပြည်ထောင်စုမှာလက်ရှိကျင့်သုံးနေတဲ့ဥပမာကဲလို့လူသိများတဲ့အခချင်းငွေတက်တာတဲ့ကျန်းမာရေးပြုစုဆောင်ရှာမှုဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုထားတဲ့အစည်းအဝေးကိုလွှတ်တော်ကအတည်ပြုလိုက်မယ်ဆိုရင်လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအာမခံဆုံးရှုံးရလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆန်ရဘတ်ဂျက်အသုံးစရုံကပြောဆိုလိုက်ပါတယ်သမရဟောင်းဘရက်ကိုဘာမာရဲ့ကျန်းမာရေးဆောင်ရှာမှုဥပဒေကိုအလုံးစုံပြန်လည်ပြင်ဆင်မဲ့သမရဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဂရိကဝတ်ကိုအကောင့်ထဲပေါ်လာမှကြတဲ့မဲ့ကုန်ကျစရိတ်နဲ့ပတ်သက်ပြီးအစိုးရခန်းစားတစ်ဆောင်ကိုပါတီဆွဲခင်တဲ့လွှတ်တော်ဆန်ရဘတ်ဂျက်အသုံးစရိတ်ရုံးကတနင်္လာနေ့ကထုတ်ပြန်လာပါလက်ရှိကျန်းမာရေးဆောင်ရှာမှုစနစ်ကဈေးကြီးပြီးလူတွေကိုကျန်းမာရေးအာမခံမဝယ်မနည်းရစနစ်ဖြစ်တာကြောင့်မတရားဘူးလို့သမရထရန့်နဲ့ Republican တွေကပြောဆိုတာဖြစ်ပါတယ်Republican တို့တင်သွင်းတဲ့ကျန်းမာရေးဆောင်ရှာမှုအစည်းအဝေးကိုအတည်ပြုမယ်ဆိုရင်တော့2018ခုနှစ်အရောက်မှာကျန်းမာရေးအာမခံမရှိသူ14သန်းကနေ41သန်းလောက်ထိမြင့်လာမယ်လို့ CBO အစိုးရခန်းစားကဖော်ပြပါရတယ်။2026ခုနှစ်အရောက်မှာအာမခံမရှိသူ52သန်းအထိဖြစ်လာနိုင်တယ်လို့ထောက်ပြပြီး Obamacare ကိုဆက်ပြီးကျင့်သုံးမယ်ဆိုရင်တော့အမကံမရှိသူထပ်ဝက်ရောကြမှာဖြစ်ပြီး28တန်းလောက်ပဲရှိမှလို့ဖော်ပြတာပါ2010ပြည်နှစ်ကစတင်ခဲ့တဲ့သမ္မတအိုဘားမားရဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကအရင်ကကျန်းမာရေးအာမခံမရှိသူတန်း20ထုကိုအာမခံတွေရရှိစေခဲ့တာဖြစ်ပါတယ်ဒါပေမဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်တစ်က2019-2026ခုနှစ်ကြားဗဟုအစိုးရရဲ့လုံငွေပြမှုကိုဒေါ်လာ338ဘီလီယံအထိရှော့ချပေးနိုင်မှာဖြစ်တယ်လို့လဲ CBO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်